ြေဆုံဤကာလစီမံကိန်းဟာမြန်မာနိုင်ငံသားတွေရဲ့ကောင်းကျိုးထက်ဆိုးကျိုးကိုပိုများစေမှာဖြစ်တာကြောင့်ဒီစီမံကိန်းကိုလုံးဝရပ်ဆိုင်းသင့်တယ်လို့ပြည်ပရောက်ကချင်တိုင်းသားခေါင်းဆောင်တွေကအစိုးရကိုထပ်မံတတိပေးတိုက်တွန်းလိုက်ပါတယ်။မြေဆုံစီမံကိန်းနဲ့ပတ်သက်လို့အငြင်းကြဲကြဲနဲ့စဉ်းစားကြဖို့နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ကပြောဆိုခဲ့ပြီးနောက်တုံ့ပြန်လိုက်ကြတာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါ။နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမတ်လ14ရက်နေ့ပြည်မျိုးကလူလူနဲ့တွေ့ဆုံပွဲမှာမြေဆုံစီမံကိန်းနဲ့ပတ်သက်လို့ပြည်သူတွေအငြင်းကြဲကြဲနဲ့အဖက်ဖက်ကစဉ်းစားစီလို့ကြောင်းပြောဆိုသွားတာပါ။အဲ့ဒီနောက်ပိုင်းမြေဆုံစီမံကိန်းကိုအပြီးတန်ချက်သိမ်းပေးဖို့လူမှုအခြေပြုအဖွဲ့အစည်းတွေကပြီးခဲ့တဲ့တနင်္လာနေ့ရန်ကုန်မြို့မှာတကြော့ပြန်ဆန္ဒပြတောင်းဆိုမှုတွေပြုလုပ်ခဲ့ပြီးမြေဆုံစီမံကိန်းနဲ့ပတ်သက်လို့အစိုးရကပြည်သူတွေကိုအတိပေးချပြပြီးမှလှုံ့ဆော်တင်တယ်လို့တောင်းဆိုခဲ့ကြပါတယ်။အလားတူကချင်ပြည်နယ်မြကြီးနားမြို့အခြေစိုက်မြန်မာနိုင်ငံကချင်လူမျိုးရိုးရာယဉ်ကျေးမှုအသင်းကလည်းမြေဆုံစီမံကိန်းကိုကန့်ကွက်ကြောင်းအချက်၉ချက်ပါတဲ့သဘောထားကိုမတ်လ28ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။တကယ်တော့တရုတ်နိုင်ငံကလုတ်ခွင့်ရခြင်းနဲ့မြေဆုံစီမံကိန်းဟာနိုင်ငံတော်ရဲ့လုံခြုံရေးကိုချိန်ချောက်လာမယ့်အနေအထားရှိနိုင်တယ်လို့အမေရိကန်နိုင်ငံဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးကွန်ဆန်ကပြောပါတယ်
။မဟာဗျူဟာကျတဲ့မြစ်တွေမဟာဗျူဟာကျတဲ့ကန္ဓာတွေမှာပေါ့နော်။နိုင်ငံသားနေပြီးတော့ကိုယ့်ရဲ့နိုင်ငံရဲ့အထောက်အချအာဏာကိုထိပါနိုင်တဲ့တဘာဝအရေးမြစ်တွေကိုကံတွယ်နိုင်မှုဖြီးပါဖို့အခွင့်အရေးဒီပနိုင်ငံကြီးတနိုင်ငံကိုပေးထားတာဆိုတာအင်မတန်တောက်ရတဲ့အလုပ်တစ်ခုပါတကယ်စဉ်းစားတဲ့နိုင်ငံကောင်းဆောင်ရှင်တရားမလုပ်တဲ့ဆိုတာလည်းကိုယ်ထက်ဖြတ်သိမ်းမှာပဲဖြစ်ပါတယ်ကိုယ့်ရဲ့တခြားနေအင်ဂျင်ကြီးနိုင်ငံတွေရောကြည့်ပါဒီလိုလင်္ကာတွေမျိုးဖြစ်တင်သလားပေါ့နော်ဒီလိုလင်္ကာထိတ်ကန်ဆောက်တဲ့ခေတ်ကအခု99နှစ်ရှုံးသွားပြီတရုတ်နဲ့ပတ်သက်ပြီးမှဒီနေ့မြောက်နယ်နဲ့ပတ်သက်မှငွေချေးထားတဲ့တခြားနိုင်ငံတွေမှာရောဒီလိုဖြစ်ခဲ့တာရှိပါတယ်
မြေဆုံစီမံကိန်းလုတ်ခွင့်ရဖို့ကြိုးပမ်းတဲ့အနေနဲ့မြန်မာပြည်ဆိုင်ရာတရုတ်တမ်မကြီးကကချင်ပြည်နယ်ကိုတွားရောက်ခဲ့ပြီးပြီးခဲ့တဲ့ဇန်နဝါရီ23ရက်နေ့ကထုတ်ပြန်တဲ့စာရင်းမှာတော့မြေဆုံစီမံကိန်းကိုကချင်ပြည်သူတွေကကန့်ကွက်ခြင်းမရှိဘူးဆိုတဲ့သဘောမျိုးဖော်ပြခဲ့ပြီးနောက်မှာကန့်ကွက်မှုတွေပြန်ပေါ်လာတာဖြစ်ပါတယ်။ကချင်ပြည်သူတွေကမြေဆုံကိစ္စကိုလုံးဝလက်မခံဘူးလို့မကြသေးမီကကချင်ဒေသကိုတွားရောက်ခဲ့တဲ့ကနေဒါရောက်ကချင်တိုင်းဒေသများအစည်းအရုံးဥက္ကဋ္ဌဂျွန်လာဆမ်ကပြောပါတယ်
ဒီရခိုင်ပြည်သူအားလုံးကကန့်ကွက်နေတာပါစားလို့ပြတဲ့ကနေပြီးတော့ဒီဟာကိုသဘောပတူတဲ့ကြောင့်စင်တာမင်တာကန့်ကွက်နေတဲ့ကိစ္စပါဒီဟာကိုဒီကဓမ္မဒီလာတဲ့အချိန်မှာဒီဒေရခိုင်ပြည်သူတွေကသဘောတူပါတယ်ဆိုတဲ့ဥစ္စာတော့ဘယ်လိုမှမဖြစ်နိုင်တဲ့ကိစ္စလို့ကျွန်တော်မြင်ပါတယ်အဲမြို့ဆုံးဒီအလစ်စစ်မှန်ကိန်းနဲ့ပတ်သက်ပြီးတော့အပြစ်ပါချက်ပေးဖို့တင်တယ်လို့ကျွန်တော်မြင်ပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီမြေဆုံစီမံကိန်းကဒီကျွမ်းကျင်ပညာရှင်တွေသူတွေကပြုထားတာအများကြီးရှိတယ်။အလျက်ရှိတယ်ဆိုပြီးမှအကုန်လုံးကအားလုံးကကန့်ကွက်နေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒီမြေဆုံကိုအပြစ်ပါချက်ပေးတင်တယ်လို့ကျွန်တော်မြင်ပါတယ်
။မြေဆုံစီမံကိန်းကိုမလုပ်တဲ့ကြောင်းကျွမ်းကျင်ပညာရှင်တွေကအချက်အလက်နဲ့ထောက်ပြသတိပေးထားတယ်လို့ရည်ရွယ်မှုအမွေနှင့်ကြောက်ဆုံးမှာစီဝါမျိုးစိတ်တွေပျက်စီးပျောက်ကွယ်သွားနိုင်တာအီယာဝတီမိကျောင်းတစ်လျှောက်သဘာဝအနေထားပြောင်းလဲပျက်စီးသွားမှာစတဲ့အန္တရာယ်တွေကြောင့်ဒီစီမံကိန်းကိုမလုပ်သင့်ဘူးလို့လူမျိုးရေးအသင်းဖွဲ့တွေကဝေဖန်နေကြတာပါစေစုရလက်ထက်မှာသဘောတူခဲ့တဲ့မြေဆုံစီမံကိန်းစာချုပ်နဲ့ပတ်သက်လို့အစိုးရအဆက်ဆက်ကပွင့်လင်းစွာခြားပြခဲ့ခြင်းမရှိပါဘူးဒါပေမဲ့မြေဆုံကထွက်လာမဲ့လျှက်စစ်ကိုတရုတ်နိုင်ငံက90ရာခိုင်နှုန်းရရှိမှာဖြစ်ပြီးမြန်မာနိုင်ငံကတော့ဆေးရကိုင်းနှုံးတာရမှာဖြစ်တယ်လို့အများကနားလည်ထားကြပါတယ်။မြစ်ဆုံဆေးမှာလောင်မဲ့ရေပမာဏဟာကုဗမီတာသန်းပေါင်းတသိန်းကျော်ရှိမှာဖြစ်ပြီးမြစ်ဆုံဆေးနဲ့တိမ်မဝေးတဲ့နေရာမှာအခုထိလှုပ်ရှားမှုရှိနေစေသကိုင်းငလျင်ပြည့်၍ကြောကြီးတစ်ခုရှိနေတာကြောင့်ဒီကြီးကတာသာကျိုးပေါက်ခဲ့ရင်အသက်ပေါင်းများစွာဆုံးရှုံးနိုင်ကြောင်းဘူမိဗေဒသုတေသနစစ်တမ်းတို့မှဖော်ပြထားကြပါခင်ဗျာ။